အမေရိကန်ပြည်သူ့မှာ၃နှစ်ဦးရဲ့တရားစီပြစ်ခတ်မှုတွေကြောင့်လူပေါင်း၂၉ဦးသေဆုံးခဲ့ရပြီးဒါဇင်နဲ့ချီထန်ရရခဲ့ပြီးတဲ့နောက်ဒီလူစုလူဝေးတွင်ပြစ်ခတ်မှုတွေရဲ့နောက်ကွယ်ကအကြောင်းရင်းကိုအာဏာပိုင်တို့ဖော်ထုတ်နေကြပါတယ်
Texas ပြည်နယ်အယ်ပါဆိုမြို့နယ်အိုဟိုင်းယိုပြည်နယ်ဒေတန်မြို့တို့ကရက်စက်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းတေဆုံးခဲ့ရသူတွေကို၄စားမှုအနေနဲ့အစိုးရအဆောက်အုံတွေမှာအလံတွေကိုနောက်၅ရက်အထိတိုက်တိုးဝဲလျှော့ချလွှင့်ထူဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာညွှန်ကြားပါတယ်။အမေရိကန်သမ္မတထရန့်ကနိုင်ငံတွင်းမှာမုန်တိမှုတွေအတွက်နေရာမရှိဘူးလို့ပြောဆိုပြီးအနာဂတ်မှာတိုက
တပ်ဖြတ်မှုတွေနဲ့ပတ်သက်လို့တော့တနင်္လာနေ့မနက်ပိုင်းမှာအကျဉ်းတဝင့်ကြီးညာချက်ထုတ်မယ်လို့လည်းပြောပါတယ်။ Ohio ပြည်နယ် Dayton မြို့ကညာဘက်အလဲပတ် area မှာတနင်္ဂနွေနေ့မနက်အစောပိုင်းကြီးကပ်အပိုတွေနဲ့အတူကြီးကားဝတ်ထားတဲ့တနတ်သမားကပြစ်ခတ်ပြီးတမိနဲ့မပြည့်ခင်အချိန်မှာပဲရဲကသူ့ကိုအသေးပြစ်တတ်ခဲ့တာပါဒီတနတ်သမားအမျိုးသားကသူ့ရဲ့ညီမအရင်အပါဝင်လူ၉ဦးကိုပြစ်တတ်ခဲ့ပြီးအနည်းဆုံး၂၈ဦးဒဏ်ရာရတဲ့အထက်မှလည်း၄ဦးကအပြင်းအထန်ဒဏ်ရာရပါတယ်ဒီတိုက်ခိုက်မှုမှာတော့တနတ်သမားကအသက်၂၄နှစ်အရွယ်ခေါနာဘက်တူရဲဖြစ်တယ်လို့ရဲကယုံကြည်ထားပါတယ်တနတ်သမားခေါနာဘက်ကတော့ဒေတန်ကဒေတာကောလိပ်တစ်ခုကစိတ်ပညာအကြောင်းသားတူဖြစ်တယ်လို့လူမှုကွန်ရက်မှာတွေ့ပါတယ်။တနတ်သမားရဲ့ပြစ်ခတ်ရတဲ့ရွေချက်ကိုတော့ရဲကမပြောသေးပါဘူး။တေဆုံးသူတွေထဲမှာလူပြူ၃ဦးနဲ့အာဖရိကန်အမေရိကန်6ဦးပါပြီးတနတ်သမားကတော့လူပြူဖြစ်တယ်လို့ရဲကပြောပါတယ်။Texas ပြည်နယ် El Paso မြို့က Walmart Store ဆိုင်ကြီးမှာတနတ်သမားတဦးလက်ချက်နဲ့အနည်းဆုံးလူ20တေဆုံးပြီး26ဦးဒဏ်ရာရခဲ့ပြီး73နာရီအကြာမှာ Ohio ပြည်နယ်မှာတိုက်ခိုက်မှုဖြစ်ခဲ့တာပါ